ဒီ TV ယောဂါဆေး၄မျိုးလောက်အထိကိုမတိုးတော့တဲ့ပြဿနာကအာရှအာဖရိကဥရောပနဲ့လက်တင်အမေရိကဒေသတွေမှာအရေးပေါ်အခြေအနေမျိုးဖြစ်လာနေတယ်လို့ CDC လို့အတုကခေါ်တဲ့ American Yoga ထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုကသတိပေးလိုက်ပါတယ်။နိုင်ငံ6နိုင်ငံမှာလူပေါင်း1,100ကျော်ကိုလေ့လာမှုလုပ်ပြီးအခုလိုစိုးရိမ်စရာအခြေအနေတွေ့ခဲ့ရတဲ့ဒီ American Yoga ထိန်းချုပ်ရေးအဖွဲ့ရဲ့ TV ပပျောက်ရေးဆိုင်ရာဌာနကဒေါက်တာ Tracy Dalton ကဒီ XDR ခေါ် TV ပထမအဆင့်ကုသဆေးရောဒုတိယအဆင့်ကုသဆေးတွေပါခန္ဓာရည်ရှိလာတဲ့ TV အမျိုးအစားပြဿနာကြီးမားလာပုံကို
So what this really presents is a worrying trend in increasing XDR
အဲ့ဒီတော့ဒါကဘာကိုပြသလဲဆိုရင်ဒီ XDR ဖြစ်စဉ်ဟာပိုပြီးတော့များလာနေပြီးတကယ့်စိုးရိမ်မှတ်ကိုရောက်နေတယ်ဆိုတာကိုပြနေပါတယ
်တကယ်တော့သူတို့ရဲ့တွေ့ရှိချက်တွေအရလေးလာခဲ့သူတွေတဲက44ရာခိုင်နှုန်းမှာ MDR လို့ခေါ်တဲ့ပထမအဆင့် TV ကုသဆေးဖြစ်တဲ့Rifampicin နဲ့ Isoniazid တွေကိုမတိုးတော့တဲ့ TB မျိုးစားအပြင်ဒုတိယအဆင့် TB ကုဆေးတွေကိုပါမတိုးတော့တာကိုပြင်းပြင်းထန်ထန်တွေ့လိုက်ရတာဖြစ်ပါတယ်။ဒီအထဲမှာအားကောင်းတဲ့ Quinolone ဆေးနဲ့ Antibiotics ပဋိဇီဝထိုးဆေးတွေလည်းပါနေပါတယ်။နိုင်ငံတကာလိုက်ဖြစ်နှုန်းအနေများဆင်လိုက်ရင်တော့အိန္ဒိယချင်းထိုင်းနိုင်ငံမှာ33ရာခိုင်နှုန်းလူနာတွေမှာဒီ XDR ခေါ်ဆေးပြင်းပြင်းထန်ထန်မတိုးတော့တဲ့ TB တွေ့ခဲ့ရပြီးလတ်ဗီးယားနိုင်ငံမှာတော့60ရာခိုင်နှုန်းတောင်တွေ့ကြရပါတယ်။ဒီလိလာမှုထဲမှာပါတဲ့အခြားနိုင်ငံတွေကတော့ဖိလစ်ပိုင်၊တောင်ကိုရီးယား၊ရုရှား၊တောင်အာဖရိကနဲ့ပီရူးနိုင်ငံတွေဖြစ်ပါတယ်။ဒေါက်တာဒေါ်တန်ကပဲ
What we found in many of these sites that there was resistance to all of these second line drugs, you know, and so we need more
ဒီလိလာထားခဲ့တဲ့နေရာတွေမှာကျမတို့တွေ့ကြရတာကဒုတိယအဆင့်ကုသနိုင်တဲ့ဆေးအလုံးကိုခံနိုင်ရရှိနေတာပါ။အဲ့ဒီတော့နောက်ထပ်ဆေးအသစ်တွေထပ်ပေါ်လာဖို့လိုနေပြီးဒီအချက်ဟာ TV ယောဂါကိုထိန်းချုပ်နိုင်ဖို့အတွက်အခုချက်ချင်းလုပ်ရမယ့်အရေးအကြီးဆုံးဦးစားပေးလုပ်ငန်းဖြစ်နေပါတယ
်။ဒေါက်တာဒေါ်တန်ကပဲပထမအဆင့်ဆေးမတိုးတော့တဲ့ MDR မျိုးစကိုကုသရမှာနှစ်နှစ်ကြာကုသရပြီးကုန်ကျစရိတ်များတာကြောင့်အခုဒုတိယအဆင့်ကိုပါမတိုးတဲ့ XDR အတွက်ဆိုရင်ပိုပြီးခက်ခဲနိုင်တာမို့ကာကွယ်ရေးကိုအဓိကလုပ်တင်တယ်လို့အကြံပေးပါတယ်။အဲ့ဒီတော့ဒီပြင်းထန်တဲ့ XDR မျိုးစားကိုကာကွယ်ဖို့လုပ်ရမှာဒီအမျိုးစားရှိထားပြီးသူတွေကိုမြ мян စစ်ဆေးနိုင်ဖို့နဲ့ထပ်မကူးမီအောင်ထိသိမ့်နိုင်ဖို့ကအမြဲလုပ်ရမှာဖြစ်တယ်လို့ဒေါက်တာဒေါ်တန်ကသတိပေးလိုက်ပါတယ်။တကယ်တော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာပေါ်မှာနှစ်စဉ်လူပေါင်း8သန်းကျော် TB ရောဂါခံစားနေရပြီးတစ်သန်းကျော်သေဆုံးနေရတာမို့ဒီဆေးပြင်းပြင်းထန်ထန်မတိုးတဲ့ TB ကူးစက်မှုများလာရင်တော့သေဆုံးမှုပိုများလာနိုင်တယ်လို့သတိပေးထားပါတယ်။အဲ့ဒီတော့ကမ္ဘာပေါ်မှာ TB အများဆုံးဖြစ်တဲ့နိုင်ငံတွေထဲကတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာလည်းပထမအဆင့် TB ဆေးမတိုးတဲ့ပြဿနာက10ရာခိုင်နှုန်းရှိနေပြီးဒုတိယအဆင့် TB ဆေးမတိုးတဲ့ပြဿနာကတော့အ ਨੇ အချင်းပဲစတွေ့ရသေးတယ်။ဒါပေမဲ့ပြဿနာကပထမအဆင့်ဆေးမတိုးသူတွေရဲ့10ရာခိုင်နှုန်းလောက်ကိုကုသဖို့ဆေးရှိနေပေမဲ့ဒုတိယအဆင့်ဆေးမတိုးသူတွေအတွက်တော့ကုသဖို့ဆေးမရှိသေးဘူးလို့ဒေါက်တာအယူဆိုကဆိုပါတယ်
။ပထမအဆင့် TB ဆေးရောဒီအားဖြင့်ဒီလိုဆိုတော့မတိုးတော့တဲ့ဒီယောဂသည်ကြီးပေါ့နော်အဲအနေချင်းတော့စပြီးတော့တွေ့နေပါပြီဒါပေမဲ့တော်တော်ချင်းကတော့သူတို့အတွက်စဖို့တော့ရှင်းွားအပြည့်လည်းရှိနေတဲ့အတွက်ကြောင့်မလို့သူတို့ကလည်းတစ်ဆင့်အမီနာပတ်ဝန်းကျင်မှာရှိတဲ့တခြားလူတွေကိုတော့မကူးဆက်နိုင်အောင်ဆိုတော့ကာကွယ်မှုအကြမ်းကိုပဲကျွန်တော်တို့ဦးစားပေးပြီးတော့သူတို့တိုက်တွန်းရတာပေါ့နော
်အဲ့ဒီတော့အခုလိုကာကွယ်ရမှာအသေးစိတ်လှုပ်ဆောင်နိုင်ပုံကိုလည်းဒေါက်တာအေယူဆိုကပဲ
လူနာရီကိုနောက်ကောင်းသေးတယ်အများရန်တက်ထားပြီးဖို့ပေါ့နော်ဒီလိုတများနေတဲ့ဆက်ကလာပြောတဲ့အခါမှာတောင်းဆိုတဲ့အခါမှာနော်နောက်ပြီးတော့သူကအပြင်ကကျမယူနေတဲ့မကူးဆက်အောင်ပေါ့နော်ကျွန်တော်တို့ကအထာကလေးကိုတော့ဦးစားပေးပြီးတော့မှသူဆောင်ရွက်ပေးရပ
ါဒါအပြင်နောက်ကာကွယ်နိုင်တဲ့တနည်းကတော့နှစ်ဖက်သုံးဖက်လောက်ချောင်းဆက်တိုက်ဆူလာသူတွေနဲ့ TB ယောဂါရှိသူရဲ့ဆွေမျိုးတွေအနေနဲ့ဒီယောဂါရှိဖို့တန်လျာရှိသူတွေဖြစ်တာမို့ဆေးမြ мян စစ်ပြီးရှိနေရင်လဲမြ мян နဲ့မှန်မှန်ကန်ကန်ကုသမှုခံယူဖို့အရေးကြီးတယ်လို့ဒေါက်တာအေယူဆိုကဆက်ပြောပါတယ
်ဆေးဆေးမှုတွေအမှန်တကယ်ဆေးဆေးနေတာလေးဆင်းရတယ်တပ်မှန်ရလို့ရတယ်နော်ဒီကနေမှတည်းယောဂါလက္ခဏာကိုစောစောကြီးကျွန်တော်ကတန်လျာရှိရဲ့စစ်ထားလိုက်တယ်ဆိုရင်ဒီယောဂါကိုစောစောကြီးကြီးသိရှိနေဆိုလို့ရှိရင်ကွာကူတာမှာလဲဆိုးရပြီးရတယ်ယောဂပြောက်ဖို့ ਆ လေရခိုင်နှုန်းများတယ်ပေါ့အဲ့ခါကျတော့ဒီစီးရင်ပါတဲ့ TV ဆိုတာဖြစ်ဖို့ရကျွန်တော်ကအားနေပါတော့ပေါ့နော်ဒါကတော့ကျွန်မကျင်တာတော့အကောင်းဆုံးလမ်းလို့ကျွန်မမြင်ပါတယ
်ဒါအပြင်အခုလိုမှန်မှန်ကန်ကန်မကူတာနိုင်ခဲ့တာကြောင့်ဒီစီးရင်ပါမှုပြဿနာစဖြစ်လာရတာမို့လူနာရီဘက်ကလည်းစ ဆေးမမှန်တောက်ပြီးဝိုင်းကူပေးဖို့လိုတယ်လို့ဒေါက်တာအေယူဆိုကဆက်ပြောပါတယ
်ဒီသိရင်ပါဒီဖြစ်ရတဲ့ဖြစ်စဉ်ကိုပြန်ပြောလေးလာသုံးသပ်ကြည့်မယ်ဆိုရင်ဘယ်ကနေစလဲဆိုတော့ကျွန်တော်တို့ပထမဦးဆုံးဒီဖြစ်တာလေလူနာတိုင်းဟာစီးဝါးကိုသူတို့ချက်ချကုသမှုမယူခဲ့တဲ့အတွက်ကြောင့်စတင်နေတာပေါ့နော်တကယ်လို့ကသူတို့စီးဝါးကိုစမိတကျကုသခဲ့တယ်ဆိုလို့ရှိရင်ခရင်ပါတဲ့ပြည်သူဆိုတာအဖြစ်ပေါ်လာကြအကြောင်းအင်တန်နေမှာပေါ့လေ
ဒေါက်တာအေယူဆိုကပဲဆေးတောက်တာမမှန်မကန်စဖြစ်နိုင်ပုံကိုသတိထားပြီးမိသားစုဘက်ကလည်းကျန်းမာရေးအသိရှိကဝိုင်းဖေးမပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်အများစုတွေ့တာကပြည်သူတွေကဒီလိုဆေးတွေ့ရတယ်များတဲ့အခါကျတော့လူနာတွေကသေးတော့လို့ကြလားနှလားတဲ့အခါမှာအတော်လေးသက်သာတဲ့အခါမှာဆေးကိုကိုယ်ကမတောက်လာတာမျိုးကြီးတမလို့တွေ့ရတယ်။မိသားစုကလည်းဆံဆေးကိုအပိုင်းမှာကျွန်မရဲ့အသိပညာလေးအားနည်းနေတဲ့အခါကျတော့ဆေးကိုကိုယ်ကတောက်မယ်ဆိုတဲ့အရေးပါမှုကိုမသိချတာအကြောင်းမို့လဲလူနာတွေကဒီဆေးကိုသူတို့ကြာစနစ်ကြမတောက်ဖြစ်ဘူး။အဲ့ဒီကနေမှကျွန်တော်တို့ကဒီဆေးရင်ပါတဲ့ဒီရောဂါလေးပို့ပို့ပြီးတော့
အခုလို TV ဆေးမတိုးတော့တာနဲ့ပတ်သက်ပြီးပညာပေးတာအပြင်လူနာအတွက်ဆေးဝါးလုံလုံလောက်လောက်ရဖို့နဲ့နောက်ဆက်တွဲလူမှုရေးစီးပွားရေးပြဿနာတွေကိုပါဝိုင်းကူပေးမဲ့ကုဒူကိုထအဖွဲ့တွေအရင် AIDS လူနာတွေလိုပဲစပေါ်လာတာကရှေ့မှာပိုထိရောက်လာနိုင်တယ်လို့ဒေါက်တာအေယူဆိုကဆက်ပြောပါတယ်။အဲ့ဒီတော့ဒီ TV ဆေးမတိုးတော့တဲ့ပြဿနာပိုပြန့်နှံ့မသွားအောင်ကာကွယ်နိုင်ဖို့ TV ဖြစ်နိုင်သူတွေအနေနဲ့မြန်မြန်ဆစ်ဆစ်ပြီးကုသမှုမှန်မှန်ကန်ကန်ခံယူကြပါလို့အကြံပေးနေပဲဒီတစ်ပတ်ကျမရဲ့ကဏ္ဍကိုအဆုံးသတ်ပါရစေ။